ကိုဗစ်ကပ်ရောဂါကြောင့်အခုအချိန်ထိပြန်မဖွင့်နိုင်သေးပဲကျန်နေသေးတဲ့အထက်တန်းကျောင်းတွေကိုဒီသတင်းမှတ်တမ်းမှာပဲပြန်ဖွင့်နိုင်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိန္ဒနာထွန်းပါ။ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ရက်တွေထက်တလားလောက်နောက်ကျပြီးမှအခြေခံပညာအထက်တန်းအဆင့်ကျောင်းတွေကိုပြန်ဖွင့်နိုင်ခဲ့သလိုမဖွင့်နိုင်သေးတဲ့ကျောင်းပေါင်း 2,000 ကျော်လည်းကျန်နေပါသေးတယ်။ကျန်နေသေးတဲ့ကျောင်းတွေကိုတော့ကျန်းမာရေးအတွက်သတ်မှတ်ချက်တွေနဲ့ကိုက်ညီမှုရှိမရှိစစ်ဆေးပြီးတော့ဒီတစ်ပတ်အတွင်းပြန်ဖွင့်နိုင်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ
်။ကျန်တဲ့ကျောင်းတွေကိုဒီတစ်ပတ်ထဲမှာဖွင့်လင့်နိုင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဟိုကိုဗစ်ဘူကော်မတီကိုကျွန်တော်တို့တင်ပြထားပါရယ်။ကိုဗစ်ဘူကော်မတီကလည်းပဲဒီတစ်ပတ်ထဲမှာပဲဖွင့်ပြုမလားတော့မသိသေးဘူးပေါ့နော်
။တနင်္ဂနွေလုံးကအထက်တန်းကျောင်းတွေအားလုံးပြန်ဖွင့်နိုင်ဖို့ကြံ့ကြာနေရတဲ့အကြောင်းကိုလည်းဒေါက်တာတင်မောင်ဝင်းကအခုလိုပြောပါရယ်
။မှန်တော့ကျတို့ဒီကြောင်းတွေကိုအချက်80ပါ checklist နဲ့စစ်တာကကျန်းမာရေးနဲ့အာရုံဝင်ဌာနဦးဆောင်ပြီးတော့စစ်တယ်စစ်ပြီးတော့တို့ရဲ့ checklist တွေကိုတို့ရဲ့ဝင်ဌာနကိုပို့တယ်ဆရာတော်တို့စစ်တဲ့ဟာကိုတို့ရဲ့ကျန်းမာရေးဝင်ဌာနကိုတင်တဲ့အခါမှာကျန်းမာရေးဝင်ဌာနပြန်ပြီးတော့မှအဲ့ checklist တွေကိုပြန်ပြီးစစ်တယ်ဆိုတာကတော့အောက်ကစစ်တာကိုမယုံလို့လားမသိဘူးနော်အဲ့လိုတွေစစ်တယ်စစ်ပြီးတော့မှဒေတန်းကြတော့ပဲပြီးခဲ့တဲ့လာ19ရက်နေ့ဒီနေ့ဆိုတလတော်ပြည့်နေပါ19ပြီးခဲ့တဲ့19ရက်9လကနေပြီးတော့မှစပြီးစစ်တာကအဲ့ဒီ2ရက်3ရက်တွဲမှာအကြောင်းပေါင်းက6000လောက်ကဒီမှာအေးရတယ်ဒါပေမဲ့လို့ဟလာအဲ့လိုဟိုအချိန်နေကြာနေတာပေါ့နော်အောက်ကအေးရတယ်ဆိုတော့အကြောင်းနေရာတိပြင်မယ်လို့ဟလာတရားဝင်ဖွင့်လင်းခင်မရသေးတဲ့ခါကျတော့အကြောင်းမကြောင်းသားတွေကဒီလာမဲ့တောက်ကြနေ21ရက်နေ့ဆိုလို့ရှိရင်သူများအကြောင်းနဲ့ဆိုင်ရင်တလားတီတီနောက်ကျသွားတယ်ပေါ့ဒါကြောင့်မို့အဲ့လိုမငြိမ်းချမ်းမှုတွေမဖြစ်အောင်ဆိုပြီးတော့ဆရာတို့ကလည်းပဲပြည်ဝင်ဌာနဘက်ကလည်းပဲဟလာဒီပိုကိုဗစ်ပိုကော်မတီကိုဆရာတို့တင်ပြထားတာရှိပါတယ
်ထက်တန်းကျောင်းစုစုပေါင်း 9,180 ကျော်ရှိတဲ့အထက်ကကျောင်းပေါင်း 9,110 ကျော်ကိုစစ်ဆေးထားပြီးဖြစ်ပါတယ်အဲ့ဒီအထက်ကကျောင်းပေါင်း 6,900 ကျော်ကတော့ကျန်းမာရေးအဆင့်သတ်မှတ်ချက်နဲ့ကိုက်ညီတဲ့ကျောင်းတွေဖြစ်ပေမဲ့လက်ရှိမှာ 4,600 ကျော်ကိုသာဖွင့်ခွင့်ပေးထားပြီးတော့သတ်မှတ်ချက်နဲ့ကိုက်ညီပေမဲ့ဖွင့်ခွင့်မရသေးတဲ့ကျောင်းက2500နီးပါးကျန်နေပါသေးတယ်။အဆင့်သတ်မှတ်ချက်နဲ့မကိုက်ညီတဲ့ကျောင်းက110ကျော်ရှိပါတယ်။အလယ်တန်းအဆင့်ကျောင်းတွေကိုအထက်တန်းကျောင်းတွေအားလုံးပြန်ဖွင့်နိုင်ပြီးသုံးဘက်အကြာမှာမှပြန်ဖွင့်မှာဖြစ်ပြီးအထက်တန်းကျောင်းအစီအတွက်ထပ်ပိုများတာကြောင့်စံကြာမှုတွေရှိနိုင်တယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါတယ
်။ဒီအထက်တန်းတော်ဒီလောက်ကြာနေပြီဆိုလို့ရှိရင်အထက်တန်း9000ကျော်ကိုဆရာတို့တစ်လတော်ခုဒီနေ့ဆိုတစ်လပြည့်ပြီ
။ဟုတ်ကဲ့
ခုချိန်ဒီအပြည့်အဝမဖွင့်နိုင်သေးဘူးဆိုဒီတဲ့ပုံများတဲ့1000ကျော်လောက်ရှိတဲ့လေတန်းကျောင်းကိုဘယ်လိုသွားလုပ်မလဲ။နောက်2000ကျော်လောက်ရှိတဲ့မူလတန်းကျောင်းတွေလည်းဘယ်လိုလုပ်မလဲဆိုတော့ဆရာတို့ကတော့ရမ်းစိတ်နဲ့ပူတယ်။တစ်ဖက်ကလည်းယောဂါကိုဆရာတို့ကမလေးမစားမတိကျိုးချုံပြုတာမဟုတ်ဘူး။ဒါကိုလည်းဆရာတို့သဘောပေါက်တယ်
။ပရိပခဒေသတွေမှာရှိနေတဲ့ကျောင်းတွေနဲ့လမ်းမဆက်သွယ်ရေးခက်ခဲတဲ့နေရာကကျောင်းပေါင်း55ကျောင်းလောက်ကိုတော့ကျမရေးသတ်မှတ်ချက်နဲ့ကန့်ညီမှုရှိမရှိမစစ်ဆေးရသေးဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကပ်ယောဂါကာလဖြစ်ပေမဲ့ကျောင်းသားတွေရဲ့တင်ယူမှုအခွင့်အလမ်းမဆုံးရှုံးမှုအတွက်အဖက်ဖက်ကကြိုးစားဆောင်ရွက်နေကြတာကြောင့်မိဘတွေအနေနဲ့လည်းကပ်ယောဂါကိုကာကွယ်ပြီးပညာတင်ယူခွင့်မဆုံးရှုံးအောင်ပူးပေါင်းဆောင်ရွက်ပေးကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။